to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မေလ29ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းတူမီတာ25 40 51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲဆိုင်ရာကြေညာချက်အတွက်တရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ကြပါတယ်တက်ဆက်စ်မူလာရန်ကြောင့်ပြစ်ခတ်မှုမှာတည်ဆွန့်ရသူတွေအတွက်အောက်မေ့ပွဲကျင်းပကြပါတယ်ယူကရိန်းအရှေ့ပိုင်းဒုံးစက်ကအချက်ချမြို့တစ်မြို့ကိုရုရှားကသိမ်းပိုက်လိုက်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင
်ကျေးဇူးပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့မတင်ကားသူမူးယစ်မှောင်ခိုးသမားကိုဦးကိုထိုင်းနေချာဆောင်တပ်ကအသေးဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ကြရပါမယ်ဒီနောက်မှာနားဆင်ကြရမယ့်ဒုအတန်ပတ်စင်ကဏ္ဍမှာတော့
ကျွန်တော်တို့ဒီကနေ့ဆိုက်ထုတ်ရတဲ့အင်အားလည်းတဖြည်းဖြည်းမဆိုင်နိုင်တော့ဘူး။လာစားရှင်းရတယ်ကတော့တကယ်ဆိုမရက်ဖြစ်ချင်းနောက်ဆုံးဒီလိုင်းငယ်ကိစ္စတွေဖြစ်တယ်ပုတ်ခတ်ခဲလာအောင်ဗျာ။
ဒါတော့အဖက်စင်တို့အတန်အစီအစဉ်မှာနားဆင်ချင်ရပါမယ်ရှင်။ဒါဒီမိုကရေစီနဲ့အာဏာရှင်စနစ်တိုက်ပွဲအကြောင်းတင်ပြထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ဥခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင
်။ Texas ပြည်နယ် Uvalde မြို့မူလရန်ကျောင်းမှာတိုက်ခတ်မှုအတွက်တေဆုံးသူ21ယောက်ကိုဒါရီနဲ့ချီတဲ့လူတွေစုဝေးပြီးတော့ဆန်နေနေကအောက်မေ့ဆူတောင်းတဲ့အခမ်းအနားတစ်ခုကျင်းပခဲ့ကြပါတယ်။တေဆုံးခဲ့တဲ့ဇရုထထန်းကကလင်းငယ်19ဦးနဲ့ဆရာမ2ဦးဖြစ်တဲ့အိုင်မာဂါစီယာနဲ့အီဗယ်မယ်ရလစ်တို့ကိုရည်စုပြီးတော့လောကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရှင်ပြင်းကရေပန်းအုပ်ခုံတစ်ပိုက်မှာချထားခဲ့ကြတာပါ။ကလင်းငယ်တွေနှစ်သက်တဲ့တရိတ်ဆန်ရုပ်ကလေးတွေပန်းကလေးတွေနဲ့အတူသူတို့ကိုချစ်မြတ်နိုးချောင်းတရိယာချောင်းရေးသားတဲ့စာတွေဖျောင်းနိုင်မီတွေထွန်းညှိပေးပြီးသင်းဥဆရာဟမ်ဘတ်တိုရိုနာဗတ်တိုဥဆောင်မီဝတ်ပြုဆူတောင်းခဲ့ကြတာဖြစ်ပါတယ်။ရော့မူလာရန်ကျောင်းတဲကိုအသက်18နှစ်အရွယ်တနတ်သမားဆာဗက်တိုရမ်မို့စ်အင်ကာနေကအတားအဆီးမရှိဝင်ရောက်ပြီးလူပေါင်း21ယောက်ပြစ်ဒဏ်ခဲ့တာနဲ့ပတ်သက်ပြီးစနေနေ့မှာပဲလက်ဆက်လက်စုံစမ်းနေစေပါ။သူဟာရဲတွေပြစ်ခတ်ဖမ်းဆီးတာမခံရခင်ကျောင်းဝင်တဲ့မိနစ်40ကနေတနားရီလောက်ရှိနေတာဖြစ်ပါတယ်။အသက်မသေးလွတ်မြောက်လာတဲ့အသက်10နှစ်အရွယ်ကျောင်းသားလေးကတူကတော့တနတ်သမားစာသင်ခန်းနဲ့ရုပ်တည့်ဝင်လာပြီးအားလုံးသိရမှာဖြစ်ကြောင်းပြောပြီးစပစ်ခဲ့တာလို့ပြောပါတယ်။နောက်စာသင်ခန်းတစ်ခုမှာတော့ဆရာမတူကအခန်းတကာမိပိတ်ပြီးကျောင်းသားတွေကိုတိတ်တိတ်နေခိုင်းတဲ့အတွက်ကလေးတွေအသက်အချမ်းသာရာရခဲ့ပါတယ်။တချို့ကျောင်းသားတွေကတော့911အရေးပေါ်အကူအညီပေးဌာနဆက်သွယ်ပြီးအကူအညီရဖို့အတွက်ပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသရဲ့အဓိကယထာလမ်းဆုံးဖြစ်တဲ့လီမင်းမြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားစစ်တပ်ကကြေညာလိုက်ပါတယ်
။ Результате совместных действий подразделений Народной милиции Донецкой Народной Республики
ဒွန်ညက်ပြည်သူစစ်တွေနဲ့ရုရှားတပ်ဖွဲ့တွေပူးပေါင်းပြီးလီမင်းမြို့ကိုတစ်ခုလုံးယူကရိန်းအမျိုးသားရေးဝါဒီတွေရဲ့လက်အောက်ကနေလွတ်မြောက်အောင်ကယ်တင်နိုင်နိုင်ပါပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောဆိုလိုက်ပါတယ်။လီမင်းမြို့ကိုသိမ်းပိုက်လိုက်တဲ့အတွက်ဒွန်ဘက်စ်ဒေသမှာရုရှားရဲ့ထိုးစစ်တွေနောက်ဆင့်တက်လာနိုင်တော့မှာဖြစ်ပါတယ်။ရုရှားလက်အောက်ကျောက်သွားတဲ့မြို့ဟာယူကရိန်းတပ်တွေထိန်းချုပ်ထားတဲ့ဒွန်ဘက်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့စီဗီယာရိုဒွန်ညက်မြို့ရဲ့အနောက်ဘက်ကီလိုမီတာ40ပဲဝေးပါတော့တယ်။အခုခါမှာအဲ့ဒီမြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေပါတယ်။လူဟန်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမြို့တဲကိုတောင်ဝင်လာပြီလို့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဒီဒေသကိုသိမ်းပိုက်နိုင်မယ်ဆိုရင်ရုရှားအတွက်နိုင်ငံရေးအရာထူးခြားတဲ့အောင်မြင်မှုတရဖြစ်လာနိုင်တယ်လို့ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားလူထုကိုအကြောင်းပြစရာရသွားနိုင်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်အရှေ့ပိုင်းဒွန်ဘတ်စ်ဒေသဟာယူကရိန်းနိုင်ငံရဲ့စစ်မှုလုပ်ငန်းအချက်အချာဒေသဖြစ်ပြီးရုရှားဟာယူကရိန်းမှာလူမျိုးသုံးတပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ
ယူကရိန်းမှာကျူးကျော်စစ်ဆင်နွှဲနေချိန်မှာပဲရုရှားစစ်တပ်အနေနဲ့ဘလောက်အကောက်အဝေးထိပစ်ခတ်နိုင်နေဆိုတာကိုပြသတဲ့အတန်ထက်မြန်တဲ့မစ္စိုင်းဒုံးလက်နဲ့တဲ့ဇာဂွန်ကိုရုရှားရေတပ်ကစနေနေ့မှာထပ်မံဆန်းတက်လိုက်ပါတယ်။တင်လယ်ပြင်မြောက်ပိုင်းရေတပ်တင်မောအုပ်စုကရေတပ်ဗိုလ်ချုပ်ကြီး Goshkov ကဇာဂွန် Chris Cruise မစ္စိုင်းကို ဗရန်ပင်လယ်ကနေပြီးတော့ပင်လယ်ပြူတဲ့ရေမိုင်း940လောက်ကွာမှရှိတဲ့လေ့ကျင့်ပစ်မှတ်ကိုအောင်အောင်မြင်မြင်နဲ့ပြစ်ခတ်နိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်ဇာဂွန်မစ္စိုင်းတောင်းကိုဒီနှစ်ကုန်လမှာစတင်တုံးဆက်ဖို့အတွက်ရည်မှန်းထားတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဇာဂွန်ဟာအတန်းထက်90မြန်တလို့အကွာအဝေးအဖြစ်တော့မိုင်600ကျော်အထိရောက်နိုင်ကြောင်းနဲ့ဒီလိုလက်နက်မျိုးတက်ဆင်လိုက်ရင်ရုရှားစစ်တပ်ရဲ့စွန့်ရည်တိတိတသားတိုးတက်လာမယ်လို့ပြောပါတယ်ရုရှားထုတ်တဲ့အတန်းထက်မြန်တဲ့မစ္စိုင်းတောင်းအများပြားထဲမှာပါဝင်တဲ့ဒီဇာဂွန်ကိုရုရှားတင်မော်တွေစစ်ရေးရင်တွေနဲ့ရင်ငုတ်တင်မော်တွေမှာတက်ဆင်ဖို့အတွက်ရည်ရွယ်ထားတယ်လို့ရန်သူတင်မော်တွေနဲ့မြေပြင်ပြစ်မှတ်တွေကိုပြစ်ခတ်ရမှာလဲတုံနိုင်တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံတောင်မိုင်းကခရီးရန်ဘုရားကျောင်းတစ်ခုမှာစနေနေ့ကအလူတန်းအခမ်းအနားတွင်လူတွေတိုးဝေနေမိရာက32ဦးသေဆုံးက9ဦးဒဏ်ရာရှိကုန်ပါတယ်။သေဆုံးသူတွေထဲမှာကိုဝင်ဆောင်အမျိုးသမီးတဦးနဲ့ကလေးအတော်များများပါဝင်တာကိုလည်းတွေ့ရှိရတယ်လို့မျက်မြင်တွေ့ရှိသူတဦးကိုကိုကားပြီး AB သတင်းမှာဖော်ပြထားပါတယ်။ River State ဒေသက Kings Assembly Pentecostal ခရစ်ယာန်ဘုရားကျောင်းကနှစ်စဉ်ပြုလုပ်တဲ့အခမဲ့ရောင်းချတဲ့အစီအစဉ်မှာမတော်တဆဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အာဖရိကတိုက်မှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာစည်ရသားတန်း80ကျော်ရှိကြောင်းအစိုးရရဲ့ကိန်းဂဏန်းတွေကဖော်ပြထားပြီးအခုလိုဖြစ်ပျက်တူလဲမကြာခဏကြုံရလေရှိတယ်မနက်9နာရီမှာစတင်မဲ့အစီအစဉ်အတွက်ဒါဇင်နဲ့ချီတဲ့လူတွေမနက်9နာရီလောက်ကတည်းကနေရာရဖို့စောင့်ဆိုင်းနေကြပြီးတောခတ်တဲ့ဂိတ်ကရုတ်တရက်ပွင့်သွားရာကလူအုပ်ကြီးတက်နေမိခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်တက်နေမိရာကတေဆုံးသူတွေကိုတော့အရေးပေါ်ဝန်ထမ်းတွေကရင်ခွဲရုံကိုပို့ပေးကြပြီးအခင်းဖြစ်တဲ့နေရာအနီးကိုလုံခြုံရေးတွေအတားအဆီးချထားတယ်လို့လည်းဒေသခံအရေးပေါ်စီမံခွဲဌာနကပြောဆိုပါတယ်ခင်ဗျာ
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကကျင်းညာချက်ထုတ်ပြန်ဖို့အတွက်စီစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်းကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လတည်းစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးတပ်နာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားဆန္ဒမှုအကျက်တဲတွေဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအသုံးနှုန်းတွေကိုတရုတ်နဲ့ရုရှားကကန့်ကွက်ခဲ့ရကကျင်းညာချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ်။ကျင်းညာချက်မူကြမ်းမှာမြန်မာရေးငြိမ်းချမ်းစွာဖြည့်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအသင်းရဲ့အခမ်းကဏ္ဍကိုအလေးထားကြောင်းနဲ့မြန်မာပြည်သူတွေအကျိုးအတွက်သက်ဆိုင်သူအားလုံးနဲ့ဆွေးနွေးနိုင်အောင်ကြိုးပမ်းဖို့ထပ်မံတိုက်တွန်းထားတာပါမြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ချမှတ်ထားတာတစ်နှစ်ကျော်တဲ့အထိတိုးတက်မှုမမေ့ရမရှိတဲ့အတွက်ပြည်ဝအကောင့်ထဲပေါ်နိုင်မဲ့အစီအစဉ်ချမှတ်ဖို့တိုက်တွန်းထားတဲ့ပုံမှာတရုတ်နဲ့ရုရှားတို့ကန့်ကွက်ခဲ့ကြတယ်လို့လည်းကျင်းညာချက်မူကြမ်းတဲ့တန်တမာအတိုင်းဝန်းကိုကူကပြီး AP နဲ့ AFP သတင်းတွေမှာဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲမဖော်ဖြစ်နိုင်တာဟာအပါအဝင်တိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတယ်ဆိုပြီးမူကြမ်းမှာဖော်ပြထားတာကိုတရုတ်နိုင်ငံကတိုးတက်မှုတွေနှေးကွေးနေတယ်လို့ပြင်ဆင်ဖို့ပြောဆိုရကနေမူကြမ်းပြုစုတဲ့ Britain နဲ့သဘောထားကွဲခဲ့ကြတာလို့လည်းတန်တမာအတိုင်းဝန်းကိုကူကပြီးသတင်းတွေမှာဖော်ပြတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်တွေကျင်းညာချက်ထုတ်ဖို့မဆွေးနွေးခင်တောက်ကြအစောပိုင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Nolin Hazen နဲ့အာဆီယံမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Prak Sankom တို့ဟာလည်းလုံခြုံရေးကောင်စီတည်ထောင်ဆွေးနွေးပွဲမှာမြန်မာအခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့အကြမ်းဖက်တိုက်ဖြတ်မှုမူဝါဒတွေကိုနိုင်ငံတကာလူ့အခွင့်အရေးစံချိန်စံကျွန်းနေနဲ့ကိုင်းညီအောင်ပြန်လည်သုံးသပ်ဖို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ချလက်ကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေတဲ့ကြားမှာပဲတွားရောက်ခဲ့တဲ့6ရက်ကြာတရုတ်ခီးစဉ်နဲ့ပတ်သက်လို့လည်းသူကကာကွယ်ပြောဆိုပါတယ
် This visit was not an investigation official visit by high commissioner
အခုခီးစဉ်ဟာစုံစမ်းစစ်ဆေးဖို့မဟုတ်ပါဘူးလို့ခီးစဉ်အဆုံးသတ်ဖြစ်စနေနေ့ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးပြောဆိုသွားတာပါအခုခီးစဉ်ဟာတရုတ်အစိုးရရဲ့လူ့အခွင့်အရေးဆိုင်ရာမူဝါဒကိုစုံစမ်းစစ်ဆေးဖို့မဟုတ်ပေမဲ့ထိတွေ့ဆက်ဆံဖို့အခွင့်အလမ်းဖြစ်ကြောင်းလည်းပြောပါတယ်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတဦးရဲ့18နှစ်အတွင်းပ ထမဆုံးခီးစဉ်အဖြစ်ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့ခီးစဉ်မှာတရုတ်နိုင်ငံတောင်ပိုင်းဇောင်ခူးမြို့ကိုတွားရောက်ခဲ့ပြီးအဲ့ဒီကနေလူခွေချိုးပေါက်ခံရတယ်လို့စွပ်စွဲနေတဲ့ဝီဂါမွတ်စလင်တွေအများစုနေထိုင်ရာရှင်ကျန်းဒေသကိုတွားရောက်ခဲ့ပါတယ်။စနေနေ့သတင်းစာရှင်းလင်းပွဲမှာတော့ဝီဂါတွေနဲ့တခြားလူနည်းစုမွတ်စလင်တွေရဲ့အခွင့်အရေးတွေကိုထိခိုက်စေမဲ့အကြမ်းဖက်မှုတိုက်ဖြစ်ရေးမူဝါဒတွေပေါ်စိုးရိမ်တယ်လို့ပြောပါတယ်။တရုတ်အစိုးရကတော့ရှင်ကျန်းဒေသမှာလူခွေချိုးပေါက်မှုတွေရှိတယ်ဆိုတာကိုညင်းဆိုခဲ့ပါတယ
်။တိရိနင်္ဂါနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကင်တွဲနိုင်တဲ့သမ္မတဂိုတာဘာယာရာဂျပတ်စကာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြသူတွေစနေနေ့ကသမ္မတယုံနာကပ်ဖို့ကြိုးစားလာတော့ကိုရဲကမြေယိုဘုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကသမ္မတယုံပြင်မှာစခန်းချနေတာဖြစ်ပြီးသူတို့ဆန္ဒပြတာရက်ပေါင်း50ပြည့်အထိတ်မှစုဝေးပွဲကိုရဲကဖြုတ်ခွဲတယ်လို့ကနူးမှာ3လောက်ဖမ်းဆီးပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။တရီလင်ငါဟာဒေဝါလီခံရလူနေအခြေအနေဆိုက်ခဲ့တယ်လို့ကုန်စည်တင်သွင်းဖို့နိုင်ငံခြားငွေလိုအပ်ချက်ကြီးမားနေတာဖြစ်ပြီးတော့စီးပွားရေးပြဿနာပေါ်လာတာဟာအုတ်ချုပ်နေတဲ့ရာဂျာပတ်စကာမိသားစုရဲ့အကြမ်းလိုက်စားမှုနဲ့စီမံခန့်ခွဲမှုညံ့ဖျင်းလာကြောင်းကိုဆွဆွဲပြီးနိုင်ငံတော်ဟောင်းမှာဆန္ဒပြနေကြတာဖြစ်ပါတယ်။ရာဂျာပတ်စကာမိသားစုကိုထောက်ခံသူတွေကငင်းရဆဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့တယ်မေလ9ရက်ကစပြီးနိုင်ငံတော်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားခဲ့တာဖြစ်ပါတယ်။
ဒီသတင်းပေါ်မှာကြောက်တဲ့အမေရိကန်ကကြာဆုံးစစ်သည်အောင်မေ့ပွဲနေ့မမ်မိုရီယယ်ဒေးအလယ်ရက်နေ့နွေရာသီမှာခီးထွက်ကြတဲ့သူတွေလေရင်ကားတွေဈေးတက်တာအပြင်ခီးစဉ်တွေဖျက်သိမ်းတာနဲ့ပါကြုံတွေ့ရပါတယ်။လေကြောင်းခီးစဉ်တွေကိုစောင့်ကြည့်ဖော်ပြတဲ့ Flight Aware Website ရဲ့စနေနေ့ကဖော်ပြချက်အရအမေရိကန်အရှိပဲချန်ဒေတာဆန်နော်ဂျိန်နေ့လယ်2နာရီအထိလေရင်ခီးစဉ်ပေါင်း1,100ကျော်ကိုဖျက်သိမ်းလိုက်ပါတယ်။တောက်ကြနေကလည်းလေရင်ခီးစဉ်ပေါင်း2,300ကျော်ဖျက်သိမ်းခဲ့ရပါတယ်။အထူးအနာဆုံးဖြစ်တဲ့ Delta လေကြောင်းလိုင်းကတော့စနေနေ့မှာခီးစဉ်အလုံးရဲ့900ခန့်လုံးရှိတဲ့ခီးစဉ်ပေါင်း240ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။ Delta လေကြောင်းလိုင်းရဲ့လုပ်ငန်းအများစုရှိရာရုံးချုပ်ဖြစ်တဲ့ Georgia ပြည်နယ် Atlanta က Hard Speed Jason လေစိတ်မှာလည်းခီးစဉ်နှောင့်နှေးကြံ့ကြံ့မှုတွေအကြီးအကျယ်ကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
။ထိတ်တဲရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ဥက္ကမောင်ဆိုမင်းတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ချင်းရိုင်ပြည်နယ်မေဖာလွန်ဒေသမူဆယ်ကြီးရွာအုပ်စုအနီးထိုင်းနေချဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေကကင်းလယ်နေချိန်မှာမူရစီဝါတဲဆောင်တဲ့အုပ်စုနဲ့ထိတ်တိုက်ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောင်ခိုသမား5ဦးသေဆုံးပါတယ်။ဒီရက်ပိုင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာကလတ်တံပိုးဘန်းငွေတန်း2,000ကျော်တံပိုးရှိတဲ့စိတ်ကြွစီပြာ71တန်းကျော်ဖမ်းမိတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မေဖားလွန်ခရိုင်မူဆယ်ကျေးရွာနီးမြန်မာနယ်စပ်နဲ့မီတာ200လောက်သာအကွာမှာထိုင်းနယ်ခြားဆောင်တပ်နဲ့မူရမကူသမားတွေဟာမေလ29ရက်နေ့ကနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။မေလ29ရက်နေ့ညသကောင်ရံအချိန်မှာထိုင်းနယ်ခြားဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေဟာကင်းလဲ့နေချိန်စိတ်ကြွစေကြွတွေတည်ဆောင်ပြီးထိုင်းနိုင်ငံထဲကိုဝင်လာတဲ့မူရမကူသမားတွေနဲ့ထိတ်တဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါ။10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်တနေ့မနေ့ဖြစ်တဲ့မေလ28ရက်နေ့မှာတော့ထိုင်းစစ်တပ်ကနယ်မြေရှင်းလင်းခဲ့ရမှာမူရမဟိုသမား5ဦးသေဆုံးခဲ့ပြီးစိတ်ကြွစည်းပြားတပ်သား5သိန်းကျော်ဖမ်းမိခဲ့ပါတယ်။ချင်းရိုင်ပြည်နယ်အမှတ်5ဒေသကရဲချုပ်ပီရထဝီချိုင်းကတော့မူရမဟိုသမားတွေဟာထိုင်းနိုင်ငံထဲကိုပုံစံမျိုးစုံသုံးပြီးမူရစေးဝါးတွေတင်သွင်းလာတဲ့အကြောင်းအခုလိုပြောသွားပါတယ်။
မာသံတက္ကံကမ္ဘာတက္ကလတ်နေရပါသံရိယာ
မူရမဟိုသမားတွေဟာပုံစံမျိုးမျိုးနဲ့ထိုင်းနိုင်ငံထဲကိုမူရစေးဝါးတွေကိုတည်ဆောင်လာကြပါတယ်။ကားတွေနဲ့တည်ဆောင်တာ၊ရေလန်းတွေကနေတည်ဆောင်တာ၊သဘာဝတောလန်းတွေကနေမူရစေးဝါးတွေကိုတည်ဆောင်လာနေတာပါ။အခုရက်ပိုင်းအတွင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာစိတ်ကြွစည်းပြား17တန်းကျော်ဖမ်းမိခဲ့ပါတယ်။တနိုင်ငံလုံးအနှံ့မှာတော့6လအတွင်းမှာစိတ်ကြွစည်းပြားပေါင်း126တန်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းအနာပိုင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကနေဝင်ရောက်လာတဲ့စိတ်ကြွစည်းပြား15တန်းကျော်ကိုလည်းဖမ်းဆီးမိခဲ့ပါတယ်။ဧပြီလထဲမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသမှာမူရမခိုခိုင်းနေတဲ့နယ်ကြားဆောင်တပ်တွေ3ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဧပြီလ30ရက်နေ့တုန်းကတော့မူရမခိုသမားတွေနဲ့နယ်ကြားဆောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့ပြီး မူရမကိုသမား၈ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။အခုတကြိမ်မေလအကုန်မှာလည်းမူရမကိုသမားအများအပြားကိုအသေးပြစ်ခတ်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းချေဆိုင် VOE သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင်ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့အချက်လက်အခြေခံပြီးမှားမှန်အတည်ပြုပေးတဲ့ VOE ရဲ့ Polygraph ရုပ်ပုံပြရုပ်သံကိုရှုစားကြရအောင်ပါ။
မေ18ရက်နေ့ကဆိုရှယ်မီဒီယာဆာမျက်နှာဝေဘိုမှာတရုတ်အမျိုးသားရေဒီယိုကဗီဒီယိုတစ်ခုတင်လိုက်ပါတယ်။သူရေးထားတဲ့အထဲမှာအနောက်တိုင်းမီဒီယာတွေရုရှားယူကရိန်းပြည်ပခသတင်းတင်ပြမှုမှာဝါရဖြတ်သတင်းမှားတွေပါတယ်လို့ပြင်သစ်အီတလီနယ်သာလန်နဲ့တခြားနိုင်ငံတွေကတိကျရက်တည်တဲ့သတင်းတောက်တွေကတလောကကုလသမဂ္ဂစီးပွားမှာဝေဖန်သွားတယ်လို့ဆိုပါတယ်။သူတို့ကဒီပြည်ပခအကြောင်းအမှန်တွေတင်ပြမိလို့အလုတ်ဖြုတ်ခံရတယ်လို့ဝေဘိုမှာပြောထားတာပါ။ဒါလူတွေအထင်မှားအောင်လုပ်လိုက်တာပါ။တကယ်တမ်းကျတော့တရားရသတင်းတောက်တွေဟာရုရှားဆွေရဝါရဖြတ်မှုတွေကိုတင်ပြလေးရှိတာတာဒကတွေအပြည့်ပါကုလသမဂ္ဂအစည်းအဝေးဆိုတာကလည်းရုရှားသူ့အကြံနဲ့သူစီစဉ်တဲ့အလို့သဘောဆွေးနွေးမှုဖြစ်ပါတယ်ဒီမှာဖိတ်ကြားထားတဲ့သတင်းတောက်တွေကရုရှားရဲ့တပ်ပြမှုတွေကယူကရိန်းလုတာပါလို့သက်သက်အပြစ်တင်ပါတယ်မရီယူပေါ်ပြဆက်ရုံတွေကရဲသားတွေကိုယူကရိန်းကဖောက်ခွဲတာဖြစ်တယ်မျက်မြင်တွေပြောတဲ့ရုရှားကဒုံးကျည်နဲ့တိုက်ခိုက်တာမဟုတ်ဘူးဆိုတဲ့မူသားကိုသူတို့ကလိုက်ပြောကြပါတယ်ဒါဟာရုရှားလက်ချက်ဆိုတာ BBC ကသေချာအထောက်ထားနဲ့တွေ့ခဲ့ပေမဲ့ယူကရိန်းဟာရဲသားတွေကိုလူသားတိုင်းအဖြစ်သုံးတယ်လို့သူတို့ကအပိုင်းဆွဆွဲပါတယ်ရုရှားကစစ်ရာဇဝတ်မှုကျူးလွန်နေဆိုတဲ့ဖြစ်ရပ်ထောင်းချီကိုနိုင်ငံတကာအသိုက်အဝိုင်းနဲ့ယူကရိန်းကစုံစမ်းနေပါပြီမေလ23ရက်နေ့မှာတော့ယူကရိန်းတရားရုံးကရုရှားစစ်သားတစ်ယောက်ကိုအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းမျိုးသားအိုလက်ဇန်ဒါရှယ်လီပော့ဖ်ကိုပြစ်ဒဏ်မှုနဲ့ထောင်ဒဏ်သက်သက်ချမှတ်လိုက်ပါတယ်
ဒီလိုမှားမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOE ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်မှာဖြစ်ပါတယ်။မကြာခင်မှာတော့ဗတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့2011ခုနှစ်ကနေ2020ခုနှစ်အတွင်းစီးပွားရေးသမိုင်းတစ်လျှောက်မကြုံဘူးတဲ့တိုးတက်မှုတွေကိုတွေ့မြင်ခံစားခဲ့ကြရပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ကြုံတွေ့နေရတဲ့ဝင်ကြီးပိုင်းအခက်အခဲတွေ၊ကုန်စည်နှုန်းကြီးမြင့်လာတာတွေနဲ့လုံခြုံရေးစိုးရိမ်ချက်တွေလိုစတဲ့အခက်အခဲတွေကြားမှာစီးပွားရေးရှင်သန်ရပ်တည်ဖို့ကြိုးစားရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါပြင်စစ်အာဏာသိမ်းမှုနောက်ဆက်တွဲရက်ခတ်မှုတွေကြောင့်စီးပွားရေးကဏ္ဍအသီးသီးမှာအကျပ်တဲတွေကိုရင်ဆိုင်နေရပါတယ်ကမ္ဘာပံကတော့မြန်မာစီးပွားရေးဟာအရင်ဘဏ္ဍာနှစ်အတွင်း18ရာခိုင်နှုန်းကျုံပြီးစီးပွားရေးကျဆင်းမယ်လို့ခန့်မှန်းထားခဲ့ပြီးနောက်မှာအခုဘဏ္ဍာနှစ်2022စက်တင်ဘာလထိခန့်မှန်းချက်မှာတော့စီးပွားရေးတိုးတက်မှု100ခန့်နှုန်းသာရှိမယ်လို့ပြောဆိုထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်အမှားစီးပွားရေးနဲ့အထွေထွေအကျပ်အတဲတွေဖြစ်ပေါ်လာပါတယ်စီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိနေပြီးအဲ့ဒီထဲကအသေးစားအလက်စားလုပ်ငန်းငယ်တွေဟာရှင်သန်ရပ်တည်နိုင်မှုရုန်းကန်နေကြရပါတယ်အဓိကကတော့လုပ်ငန်းလေပတ်ဖို့ငွေကြေးအခက်အခဲတွေကြုံလာရပြီးဒါတွေဟာပြည်ရင်းဗတ်စနစ်ယိုယွင်းလာတာကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကာအကွယ်မဲ့လာတဲ့အခြေအနေတွေကြောင့်လို့ဆိုနိုင်ပါတယ်။ကိုမင်းမင်းကကိုပိုင် brand နဲ့ဝှက်ထည်ချုပ်လုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးပါ။ graphic designer လုပ်ရင်းကိုပိုင် brand ကိုပိုင် design နဲ့မျိုးသားမျိုးသမီးဝတ်တီရှပ်တွေထုတ်လုပ်ဖို့စိတ်ကူးရခဲ့ပြီး2018မှာကိုပိုင်စီးပွားရေးစတင်ခဲ့ပါတယ်။ ကိုပိုင်ဘရန်းပြင်ကုမ္ပဏီယူနီဖောင်းတွေချုပ်တဲ့အထည်ချုပ်ကိုပါတွဲဖက်လုပ်ကန်ခဲ့တာပါသူ့လုပ်ငန်းငယ်လေးကကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းမှုတွေကိုကြက်ကြက်ခံကြော်ပြတ်ခဲ့ပေမဲ့2021စစ်အာဏာသိမ်းပြီးနောက်မှာတော့လုပ်ငန်းခဏရပ်ဆိုင်မှုသူဆုံးဖြတ်ခဲ့ရပါတယ်
ဘာလို့ကျွန်တော်ရက်ဖို့တင်ရတယ်အများကြီးစဉ်းစားရတယ်ကျွန်တော်ရက်ရမယ်ဆိုပြီးမှကြောင့်ဒီမှာကျွန်တော်တို့မှရက်တည်နေရကြတယ်ကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ရက်တည်နေရတယ်ကိုဗစ်ကလည်းဖြစ်တယ်ပြီးတော့ယူနီဖောင်းတွေပွဲတွေကလည်းကျွန်တော်တိတ်မချိုးရတော့ပြီးတော့အဲမှာမှဝန်ထမ်းတွေကလည်း work from home ဖြစ်ကုန်ကြတယ်လူတွေကလည်းအကုန်ကစားတွေချိတာကုန်ကြတယ် online အင်အားနေတာလည်းကျွန်တော်ဒီကနေ site ထုတ်ရတဲ့အင်အားလည်းတဖြည်းဖြည်းမဆိုင်နိုင်တော့လားစာရှင်းရတယ်ကျွန်တော်တကယ်ဆိုမရက်ဖြစ်ချင်းနောက်ဆုံးဒီနိုင်ငံရေးကိစ္စတွေဖြစ်တယ်ပို့ခတ်ခဲလာအောင်ဗျာ
သူကကိုပိုင်ဆက်ယုံတီတိုးချက်ချုပ်လုပ်ပြီးအဝတ်တွေကို export လုပ်နိုင်မှုရည်ရွယ်ထားတာပါဆေအာနာတိမ်မှုကြောင့်တနေ့နီးပါးလောက်ရနာထားခဲ့ရပြီးအခုလုပ်ငန်းပြန်စဖို့စူးစမ်းနေပေမဲ့လက်ရှိစီးပွားရေးအခြေအနေတွေကြောင့်အခက်တွေ့နေပြီးလုပ်ငန်းလည်ပတ်နိုင်ုံအနေထားပဲရှိတဲ့အကြောင်းကိုမင်းမင်းကဆိုပါတယ်စစ်တပ်အာနာတိမ်ပြီးတစ်နှစ်ကျော်ကာလအတွင်းနိုင်ငံရေးရှုပ်ထွေးမှုတွေနဲ့စီးပွားရေးလုကန်ရခက်ခဲလာတာတွေကြောင့်နိုင်ငံသားယင်းနှိမ့်နှံ့မှုတွေတိတိတတ်တတ်ကြဆင်းလာခဲ့ပြီးနိုင်ငံတကာကထင်ရှားတဲ့ယင်းနှိမ့်နှံ့မှုတွေလည်းပြန်ထွက်နေကြပါတယ်စီဝိုင်းလုပ်ငန်းတွေအတွက်ဈေးကွက်ထဲငွေသားစည်းစိမ်မှုအကျက်တဲမြန်မာကျပ်ငွေတက်မှုကျဆင်းလာတာတွေ73စီစည်းတွေနဲ့ကုန်စည်နှုန်းတွေကြီးလာတာနဲ့ပြည်တွင်းဘဏ်စနစ်ပေါ်တင်းကျပ်လာတာတွေကြောင့်လုပ်ငန်းဆက်လုပ်ကိုင်မှုစိန်ခေါ်မှုတွေဖြစ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာငွေကြေးဖောင်းပွားမှုက2022အတွင်း800ကိုင်နှုန်းနဲ့2023မှာ 8.5 ကိုင်နှုန်းမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။ဒုအတန်နဲ့စကားပြောကြရတဲ့စားတောက်ကုန် SME နယ်ပယ်ကလူငယ်စီဝိုင်းလုပ်ငန်းရှင်တဦးဖြစ်တဲ့ကိုအောင်နိုင်ကတော့လက်ရှိစီးပွားရေးအခြေအနေကလှုပ်လေမြုပ်လေဆိုတဲ့အတိုင်းလုပ်ငန်းများများလေပတ်လေထိခိုက်ဆုံးရှုံးမှုပုံများလေလို့သူကပြောပါတယ်။ကိုအောင်နိုင်ကအညာဒေတာထွက်ကုန်ကျန်းတွေနဲ့တမိုးမြင့်စားတောက်ကုန်တစ်ခုထုတ်လုပ်နေတဲ့စုံတီထွင်လူငယ်တဦးပါ။သူထုတ်ကုန်တွေကိုပြပတင်ပို့နိုင်မှုစူးစမ်းနေတဲ့ကာလမှာစီးပွားရေးအကျပ်တဲတွေကြုံလာတာကြောင့်ဒါတွေအလုံးရပ်တန့်နေတဲ့အခြေအနေပါ။အ
နာမသိငင်ကြီးကသူ့အနေနဲ့သူအစီအစဉ်ကိုဘယ်လိုဘယ်လိုပဲဖြစ်ဖြစ်ဘာလို့ဒီဆိုရဲစိုင်းနေနေရှိရလေကျွန်တော်တို့ဒီအာဏာသိမ်းခင်တည်းပြောပါဗျာဒီအာဏာသိမ်းပြီးတော့တို့တာမရှိပါလေအာဏာသိမ်းခင်တည်းကတော့ဒီကျွန်တော်တို့ဒီ expo တွေပို့မယ်ဒီအိမ်သိမ်းမှုလုပ်ငန်းလေးရနေပြီးတော့ expo လုပ်ငန်းလေးအထိဒီပို့ဖို့အတွက်မျှော်လင့်ချက်တွေဖြစ်လာရဗျာ
စီးပွားရေးအကျပ်တဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့စစ်ကောင်စီလက်ထက်စီးပွားရေးလုပ်ကံရတာအကာအကွယ်မဲ့နေတဲ့အကြောင်းသူကအခုလိုဆက်ပြောပါဗျာ
အခုလေးဒီနေ့ကတော့အနာသိန်းပြီးကာလာစီတွင်အမိတဲ့ပို့ပြီးတော့ဆိုးလာတာပေါ့လေပွင့်နေပြောရရင်ညာအကာအကွယ်မဲ့ပေါ့လေနော်အခုဥမာလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ဥပဒေကြောင့်လည်းပတ်သက်တာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ပို့လိုက်တဲ့ကုန်စည်တွေကိုကုန်စည်ဥမာကျွန်တော်တို့ဒီကနေ့ပြနေဆက်ပဲပို့ဖို့ဒီကနေ့ပြကျွန်တော်တို့ဒီချားတင်နေရပို့ဖို့လက်မသိခံရတယ်တင်မမျိုးကြုံရပါတယ်ဆိုတော့ဒါတွေကကျွန်တော်ရှိမှဘယ်သူမှအကာအကွယ်မရှိဘူးအကာအကွယ်မဲ့အခြေအနေပေါ့နော်ဆိုတော့ဒီလိုစီတွေမျိုးမှာကတော့တတော်လေးကိုကျွန်တော်တို့က risk ယူပြီးတော့ကိုယ့်ရဲ့ဝန်ထမ်းတွေလည်းဒီလုပ်ငန်းတွေတို့ကျိုးရဲ့စာပုံတွေတစ်ပတ်တည်းလည်းထိရနိုင်ပါလေဒီဆိုရစိမ့်နဲ့ပဲဖြစ်တတ်နေရတာပေါ့နော်
။ကမ္ဘာပံကတော့မြန်မာစီးပွားရေးနဲ့မြန်မာပြည်သူတွေဟာလက်ရှိအာဏာသိမ်းမှုအကျိုးဆက်နဲ့ကိုဗစ်ကပ်ရောဂါတို့ကြောင့်ပြင်းပြင်းထန်ထန်အဆန်းသတ်ခံနေရဆဲကာလလိုဇန်နဝါရီလတုန်းကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်စီးပွားရေးပြန်လည်တည်ငြိမ်လာမယ့်လက္ခဏာတွေရှိနေပေမဲ့လည်းစီးပွားရေးဟာကိုဗစ်နဲ့အာဏာသိမ်းမှုမဖြစ်ခင်ရင်ရှိနေမယ့်စီးပွားရေးပမာဏထက်30ရာခိုင်နှုန်းပိုသေးငယ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။လာမယ့်စက်တင်ဘာလအထိစီးပွားရေးတိုးတက်မှုက100ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့ဒါကကိုဗစ်ရောဂါနိုင်ငံရေးပြည်ပခနိုင်ငံခြားငွေလဲလှယ်နှုန်းလျှက်စစ်မှုနဲ့ digital နဲ့ internet ဝန်ဆောင်မှုတွေနှောင့်နှေးပြတ်တောက်မှုအပေါ်မူတည်နေသေးတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုက SME လုပ်ငန်းတွေဖြစ်ပါတယ်။2017ကစပြီးအစိုးရအဆက်ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရမှာစီးပွားရေးဖွံ့ဖြိုးမှုအတွက်ရေးပါတဲ့ SME ကဏ္ဍဖွံ့ဖြိုးဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်။2012ကစပြီး SME လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနကိုဖွင့်လှစ်ပြီးအသေးစားအလက်စားလုပ်ငန်းတွေအတွက်ပံ့ပိုးရေးအစီအစဉ်တွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။2015မှာအသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီး SME လုပ်ငန်းတွေအတွက်အတားအဆီးအခက်အခဲတွေကိုယွံနှဲစေဖို့နဲ့ရှင်ပြိုင်နိုင်စွမ်းမြင့်မားလာစေဖို့ပံ့ပိုးဆောင်ရွက်ခဲ့ပါတယ်။SME လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုဖွဲ့စည်းပြီးနိုင်ငံတော်သမရဟောင်းဦးဝင်းမြင့်ကဥက္ကဋ္ဌဖြစ်ပါဝင်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကာလတွေမှာအသေးစားလက်စားလုပ်ငန်းတွေတိုးတက်မှုတိတိတသာများလာပြီးပို့ဆောင်ရေးလုပ်ငန်း၊နည်းပညာလုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းတွေအပြင်အခြားနယ်ပယ်ကလုပ်ငန်းအသေးစားတွေလည်းတိုးတက်လာခဲ့ပါတယ်။အဲ့ဒီကာလကအစိုးရနဲ့ပုဂ္ဂလိကအပေးကူညီမှုတွေကြောင့် SME လုပ်ငန်းနယ်ပယ်ဟာအလုံးလုံးရတာပျော်စရာဖြစ်တယ်လို့လူငယ်စုတီထွင်လုပ်ငန်းရှင်တွေကတို့အတန်ကိုပြောပါတယ်။Asia Development Bank ရဲ့မြန်မာ SME လုပ်ငန်းတွေပေါ်စောင့်ကြည့်တဲ့2020စီးရင်မှာတော့ 2016မှာ SME လုပ်ငန်း 6,600 ကျော်ရှိလာပြီး2016ရှေ့ပိုင်းကာလက SME လုပ်ငန်း 4,400 ဝန်းကျင်သာရှိခဲ့တဲ့နှစ်တွင်နဲ့နှိုင်းယှဉ်မဲ့ဆိုရင်တော့2016က SME လုပ်ငန်းတိုးတက်မှုအများဆုံးဖြစ်ခဲ့တာဖြစ်ပါတယ်ADB ဘဏ်ရဲ့စီးရင်မှာတော့ SME လုပ်ငန်း 8,000 ကျော်ရှိနေပြီးအစိုးရရဲ့ SME ဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနမှမှတ်ပုံတင်ထားတဲ့စီးရင်မှာတော့ 4,000 ခွဲကျော်ရှိနေပါတယ်။ဒါပေမဲ့လက်ရှိ SME လုပ်ငန်းတွေအခြေအနေကတော့လုပ်ငန်း 80 ရာခိုင်နှုန်းလောက်ကရပ်တည်ဖို့အခက်အခဲရှိနေတဲ့အကြောင်းစီးပွားရေးကျွမ်းကျင်သူမန္တလေးနီးပညာကုမ္ပဏီက Managing Director ဦးစောနိုင်ကပြောပါတယ
်။စီးပွားရေးလုပ်ငန်းတွေလေးတွေနဲ့စကားပြောပြပါတယ်။သူတို့တွေအနေနဲ့ကလုပ်ငန်းကအခုမှစတာဟိုတခါလေကြာရင်သူတို့ဆီမှာဟိုအရင်းအမီးဆိုတာအများကြီးမရှိဘူးအဲ့အရင်းအမီးကလည်းတခါကြာရင်ဥမာဆိုင်ကန်းငါးကားတို့ raw material ဝယ်ထားတာတို့တခါကြာစက်ပစ္စည်းတွေဝယ်ထားတာတို့ ਨੇ ဟိုတကယ်လေပတ်တွေကတိတ်မများတော့ဘူးပေါ့နော်အဲ့တော့အဲ့အချိန်မှာလုပ်ငန်းတွေတော်တော်များများနှီးသွားကြတယ်နောက်တစ်ခါကျရပ်သွားကြတယ်အခါကျတော့သူတို့ဆီမှာထပ်ပြီးတော့လေပတ်ဖို့အတွက်ကိုတော်တော်ကိုခက်ခဲတဲ့အခြေအနေတွေတွေ့ရပါတယ်ပြောရရင်တော့လုပ်ငန်းငယ်အဲ့လိုမျိုးဆက်ရက်ပရိုဂရမ်များပေါ့80ရာခိုင်နှုန်းလောက်တော့အခုအချိန်မှာတတော့ကိုခက်ခက်ခဲခဲဖြစ်နေကြတာတွေ့ရတယ
်။လက်ရှိကာလစီးပွားရေးလုပ်ကိုင်နေသူတွေကိုစာနာမိတယ်လို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနကဒရိုက်တာဗစ်ကီဝိုမန်ကပြောပါတယ်
။ဟို SME
ဒေသနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အခုမှလုပ်ငန်းလက်ပတ်ကစားကုမ္ပဏီတွေအတွက်တော့ကျွန်မတကယ်ကိုအဆင်မကောင်းဖြစ်မိပါတယ်။ဒါကတကယ်ကိုအခြေခံကြတဲ့ကိစ္စရဲ့တစ်ခုဖြစ်ပြီးတော့တဲ့အနေနဲ့အခုမှတီထောင်ကစားလုပ်ငန်းတစ်ခုကိုလေပတ်နေရတဲ့သူဆိုလို့ရှိရင်အခုစီးပွားရေးအခြေအနေကတော့လူတိုင်းအတွက်ရှင်တန်မှုအလွန်ကိုခက်ခဲနေရပ
ါလူငယ်စုံတီထွင်လုပ်ငန်းရှင်ကိုအောင်နိုင်ကတော့ SME လုပ်ငန်းတွေဟာအစိုးရရဲ့အကာအကွယ်မဲ့နေချိန်မှာပဲနိုင်ငံအခြေအနေတွေကြောင့်ပုဂ္ဂလိကနဲ့နိုင်ငံတကာကအားပေးကူညီတဲ့အဖွဲ့အစည်းတွေညှော်နေလာတာကသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီ SME လုပ်ငန်းတွေအတွက်အခုလိုမျိုးပြည်တွင်းကအကွာအကွယ်မဲနေတဲ့အချိန်မှာကျွန်တော်တို့အတွက်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့အကူအညီပေါ့နော် support ပေးရတော့အကောင်းဆုံးပဲပေါ့နော် support ပေးရဆိုတာကငွေကြီးဆိုတာတည်းပေါ့နော်နည်းပညာပိုင်းတော့လည်းကောင်းအဲ marketing ပိုင်းတော့လည်းကောင်းပေါ့နော် market share ပေးတဲ့အမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိလုပ်ငန်း SME တွေမှာဥပမာအခုဆိုရင်မီးဖြစ်တယ်ဆိုတော့လက်ရှိမီးမလိုဝင်တဲ့ဘယ်လိုတခြားဒီ solar နဲ့ပတ်သက်ပြီးတော့ပေါ့နော် solar machine တွေပေါ့ဘယ်လိုမျိုး support လုပ်ပေးလို့ရမလဲအဓိကစက်ပစ္စည်းပိုင်းတော့လည်းကောင်းနည်းပညာပိုင်းတော့လည်းကောင်းတင်တန်း training တော့လည်းကောင်းပေါ့နော်နောက်ဆုံး finance ပေါ့နော်ငွေကြီးလေဒီချိန်မှာ support လုပ်ရင်လည်းအကောင်းဆုံးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒရင်ပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်တာချင်းများရှင် VOA America အသံရဲ့2022ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထုံမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့သတင်းပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာကတော
့ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဒီအီယာအားလုံးကိုဆက်ဆက်ဝန်ကြီးဌာနရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်အဲ့တွက်ဆက်ဆက်တဲ့အားလုံးပါပါဝန်ကြီးဌာနရ
ကတော့တပတ်တွင်မြန်မာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာပါရှင်အခုရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီမိုကရေစီစနစ်နဲ့အာဏာရှင်စနစ်တိုက်ပွဲမှာအာရှဟာအခေယာကျတဲ့အဆင့်မြင့်ပြင်ဖြစ်တယ်လို့အာရှခီးစင်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။ဘာကြောင့်အာရှဖြစ်ရသလဲ။မြန်မာဒီမိုကရေစီလှုပ်ရှားမှုမှာရောဘလို့အခန့်ကဏ္ဍကပါတယ်လဲ။တရုတ်နိုင်ငံကလည်းသူ့စနစ်ဟာဒီမိုကရေစီစနစ်ဖြစ်တယ်လို့ပြောတာဟုတ်ပါသလား။ဒီတိုက်ပွဲမှာဘာအချက်ကအဆုံးဖြတ်ပေးမလဲ။အစရှိတဲ့မေကွန်းတွေကိုဥတည်မောင်တန်းကပမောက်ခဥထုံးမြင့်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပါရရှိနေတယ်။ပြီးခဲ့တဲ့အပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုခီးထွက်ခဲ့ပါတယ်။ဒါသူ့ရဲ့ပထမဦးဆုံးအာရှခီးစဉ်ပဲဖြစ်ပါတယ်။ဒီခီးစဉ်မှာသမ္မတဂျိုးဘိုင်ဒန်ကစကားတစ်ခွန်းပြောခဲ့ပါတယ်။အဲ့ဒါကတော့ဒီမိုကရေစီစနစ်တွေနဲ့အာဏာရှင်စနစ်တွေကြားမှာအာရှဟာတော်ကြကြတဲ့စစ်မြေပြင်တစ်ခုဖြစ်ပါတယ်လို့ဒီလိုပြောခဲ့ပါတယ်။ဒီစကားလေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့အမေရိကန်နိုင်ငံကာတန်ကောလိပ်ကနိုင်ငံတကာဆက်ဆံရေးပညာရနဲ့နိုင်ငံရေးပညာရပမောက္ခဆရာဦးထွန်းမြင့်ဖြစ်ပါတယ်။ဒါ ये အခုလိုကျွန်တော်တို့စီစဉ်မှာပါပြတဲ့အကြောင်းကျေးဇူးတင်တဲ့အကြောင်းပထမဆုံးပြောပြစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဦးတင်မောင်တန
်။ဟုတ်ကဲ့မင်္ဂလာပါဆရာ ये ဂျိုးဘိုင်ဒန်ကဒါအာရှဟာတော့ကြက်ကြတယ်ဒီထက်မှာတော့ကြက်ကြလေဆိုတဲ့စကားလုံးတစ်လုံးပါလာတယ်ပေါ့နော်ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေရဲ့အားပြိုင်မှုဘာကြောင့်သမ္မတဂျိုးဘိုင်ဒန်ကဒီလိုပြောတယ်လို့ဆရာထင်ပါလဲခင်ဗ
ျဟုတ်ကဲ့ဒီသူပြောတဲ့သူသုံးတဲ့စကားလုံးရဲ့ဒီဒေသန္တရကိုခေါ်သွားတဲ့အာရှလို့ခေါ်သွားတာတွေကအကျုံးဝင်ပါတယ်အကျုံးဝင်ဆိုတော့ရုရှားကလည်းအာရှတိုက်ထင်မှာပဲရှိရဲဆိုတော့လေဒီရုရှားတကူအကြီးကြီးကလည်းအဲနောက်တစ်ခုကဒီအာရှနိုင်ငံนี่တော်တော်များများမှာကဒီအာဏာရှင်စနစ်တွေဆက်လက်ပြီးတော့ရှိနေသေးစေအဲ့ဒီအပြင်ဒီကျွန်တော်တို့တရုတ်တို့ရုရှားတို့ဒီခုကတော့ဗီယက်နမ်တို့လာအိုတို့ဟလာမြန်မာတို့ဒီခုလဲထိုင်းကြည့်ပါတော့အဆုံးပေါ့ဗျာဒီအာဏာရှင်နေပေါ့အဲ့ဒီအာဏာရှင်နေဆက်လက်ရှိနေရဲဆိုတော့သူ့ရဲ့ဘယ်လိုပြောလဲ geopolitics ရောစကလုံးရောဒါမှန်တယ်လို့ကျွန်တော်သုံးလို့ရမယ်နောက်တစ်ခုကဒီအခရာကြတယ်ဆိုတော့North Korea တို့ကြည့်ပေါ့ဗျာနောက်ပြီးလို့ရှိရင်တောင်တရုတ်ပင်လယ်ကိစ္စတွေနောက်ပြီးလို့ရှိရင်ဒီတရုတ်ရဲ့ဒီဘယ်လိုပြောမလဲအာဏာရှင်စနစ်နဲ့ကြီးထွားနေတဲ့စီးပွားရေးလုပ်ငန်းတွေဟာလာကမ္ဘာ geopolitics ဒီ OBO ဟာလုပ်ငန်းတွေကြီးမဲ့ဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့ interesting ပေါ့ဘူးဒီ democracy စနစ်ဆိုတာကကျွန်တော်တို့ democracy မနဲ့ democracy ဆိုတာကတကယ်ကိုပွင့်လင်းပြီးတော့လွတ်လပ်တဲ့ဘယ်လိုပြောမလဲစီးပွားရေးစနစ်ရှိမှသာလျှင် democracy ဆိုတာစစ်မှန်တဲ့ democracy ဆိုတာထောက်ခံနိုင်မှာအဲ့ဒါဘာလို့ဆိုလို့လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကျွန်တော်တို့ကြားရွာကြေးရွာတွေမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးပညာရှင်တွေနဲ့မှာမုံရွာတို့အမော်လမြိုင်တို့ရန်ကုန်မန္တလေးအစုံပေါ့ဗျာဒီမျိုးတွေမှာစီးပွားရေးပညာရှင်တွေကလွတ်လွတ်လပ်လပ်လောက်ခွင့်ရှိတဲ့စီးပွားရေးစနစ်ရှိမှသာလျှင်တကယ်ကျန်းမာပြီးတော့ခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်မယ်ဆိုတာဒါကျွန်တော်တို့သီအိုရီရောတသနာရောဒါနိုဘယ်ဆုရှင်တွေကလည်းဒါပြောထားတာရှိတယ်အဲ့တော့အဲ့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒါတော်လေးထျောက်တဲ့စကလုံးအကျုံးဝင်တဲ့စကလုံးလို့ကျွန်တော်တို့ပြောလို့ရပါတယ
်။ဆိုတော့ဘာကြောင့်ဒီအာရှအာဖရိကလက်တင်အမေရိကဆိုပြီးအရင်ဆုံးကတွဲပြီးကျွန်တော်တို့ပြောကြတယ်ပေါ့နော်
။ဟုတ်ကဲ
့။အဲ့ဒါမှာလက်တင်အမေရိကနဲ့အာဖရိကကဘာကြောင့်အခရာကျတဲ့တိုက်ပွဲနေရာမဖြစ်ရတာ
။ဘယ်လိုပြောမလဲဒီကျွန်တော်တို့ population ပေါ့လေလူဦးရေနဲ့ကမ္ဘာလူဦးရေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လည်းကောင်း နောက်တစ်ချိန်မှာဖြစ်လာမဲ့ COVID လို့ pandemic လို့ခေါ်တဲ့ကျန်းမာရေးဆိုင်ရာတွေနောက်တစ်ခုက climate change ဒီ environmental နဲ့ပြဿနာတွေအကုန်လုံးကဘယ်လိုပြောမလဲချိတ်ဆက်နေတယ်ဒါအပြင်ကျွန်တော်တို့ကုန်ပစ္စည်းအယောင်အဝယ်တွေနဲ့လည်းချိတ်ဆက်နေတယ်အဲ့တော့ကမ္ဘာမှာသုံးနှုံးနေတဲ့ကုန်ပစ္စည်းတွေကိုများသောအားဖြင့်50ရာခိုင်နှုန်းကျော်လာတာဘယ်ကလာတယ်လဲဆိုရှင်အရှလာတာပဲများတယ်အဲ့တော့ဒါတွေကဘယ်လိုပြောခုနကကျွန်တော်ပြောခဲ့တဲ့စီးပွားရေးဒီ market စီးပွားရေးစနစ်ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီနဲ့ချိတ်ထားတယ်ဆိုတဲ့သဘောတရားကိုဆိုလိုခြင်းကပြောင်ပြောင်းနေပြီဒါပေါ်လွင်နေပြီဒါဖြစ်တယ်အဲ့တော့အဲ့ဒီပေါ်လွင်ချက်အရအမေရိကန်နိုင်ငံကလည်းဒီလိုမျိုးစနစ်ကိုလွတ်လွတ်လပ်လပ်ပြည်သူလူထုတယောက်ချင်းစီကနေပြီးတော့လွတ်လွတ်လပ်လပ်လုပ်နိုင်တဲ့ဒီ economic market system ဒီစီးပွားရေးစနစ်ကိုသူကထိန်းချုပ်ခြင်းနဲ့ဒီမိုကရေစီကိုလည်းထိန်းချုပ်ခြင်းနဲ့ဆိုတော့သူတို့ရဲ့အခြေခံဥပဒေနဲ့လည်းကိုက်ညီတယ်သူတို့ရဲ့စံတန်ဘိုးပေါ့ဒီပြည်သူလူထုမဲပေးနေတဲ့မဲဆန္ဒရှင်တွေရဲ့စံတန်ဘိုးနဲ့လည်းကိုက်ညီနေတယ်ကိုက်ညီနေတဲ့အတွက်အာရှဟာခုန population ရရောကြည့်မလားဒါမှမဟုတ်ကွန်ပစ္စည်းတွေ number ပေါ့အရေးတွက်ရကမ္ဘာမှာလည်နေတဲ့ကွန်ပစ္စည်းတွေရဲ့အရေးတွက်ရကြည့်မလားဆိုရင်ဒါအာရှဟာအမတန်အခရာကျတယ်ဆိုတော့သူဖြည်းဖြည်းနဲ့ပို့ပြီးတော့သဘောပေါက်လာတယ်ငါကတော့ဘာကြောင့်လက်တင်အမေရိကတို့အာရှဒီအာဖရိကကိုကျွန်တော်ထင်အားကျတယ်လဲဆိုရင်တော့ဒီအန်ထရိုမနုဿဗေဒပညာရှင်တွေတမိုင်းပညာရှင်တွေရေးသားချက်တွေအများကြီးရှိပါသူတို့အဲ့ဒီအချိန်မှာကဘာလို့အရေးကြီးလဲဆိုရင် religious freedom ပေါ့ဒီသူတို့ဒီ missionary တွေနဲ့ပတ်သက်တဲ့ဥစ္စာတွေလည်းပါပါတယ်အဲ့တော့အဲ့ freedom တွေကိုသူတို့ကဦးစားပေးခဲ့တယ်ဒါ identity politics နဲ့ကျွန်တော်တို့ဆိုင်တယ်အဲ့ဒီ identity politics ကနေပြီးတော့ခု post identity politics လို့ကျွန်တော်တို့ပြောလို့ရတဲ့အနေအထားမျိုးကိုရောက်နေတယ်အဲ့တော့ဒါမြန်မာလိုပြောရင်တော့ဒါလူမျိုးစုဒီအမျိုးသားရေးဝါဒပေါ့ဗျာအမျိုးသား identity ပေါ့မျိုးသားဒီ
မျိုးသားမတရုတ်လို့ပြောမှာပေါ့နော
်ပေါ့အမျိုးတရုတ်ပေါ့အမျိုးသားတရုတ်ဖော်တဲ့နိုင်ငံရေးကကျော်သွားပြီခုစားလွတ်လပ်မှုကိုလူသားတဦးချင်းစီရဲ့လွတ်မြောက်မှုကိုအတရုတ်ဖော်တဲ့နိုင်ငံရေးစနစ်ဒီကန္တာကိုရောက်တယ်အဲ့ဒါဘယ်အစရောက်သလဲကျွန်တော်တို့ဒီကိုဝေါဆုံးတဲ့အချိန်ကစ
တယ်တိုက်ပွဲကစပြီးတော
့ဟုတ်ကဲ့ဆေးတိုက်ပွဲအကုန်ဆုံးတဲ့အချိန်ကစခဲ့တယ်တီးကြပြောလို့ရှိရင်ဒီ WTO ဒီကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကိုစတင်ဖွဲ့စည်းလိုက်တဲ့အချိန်ကနေပြီးတော့စခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့ဗျာ
ဟုတ်ပြီဆရာအဲ့တော့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ရဲ့ပြိုင်ပွဲဒါမှမဟုတ်တိုက်ပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုအခန်းကဏ္ဍဘယ်လိုရှိမလဲဆရာ
သိအရေးကြီးတယ်ဘာလို့ဆိုမြန်မာနိုင်ငံကဒီမိုကရေစီတိုက်ပွဲမအောင်မြင်မှုဆိုလို့ရှိရင်ကမ္ဘာမှာရှိတဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုတိတိကျကျအလဲကနေပြီးတော့နှလုံးထဲပေါ့အတည့်ထိုးလိုက်သလိုဒီမိုကရေစီရဲ့အဓိပ္ပာယ်ကခံစားရလိမ့်မယ်။ဘာလို့ဆိုတော့ကျွန်တော်ဒီလိုတခြားကြည့်မယ်ဆိုလို့ရှိရင်2020 normal ရှိတဲ့နေ့ကရွေးကောက်ပွဲရဲ့ရလဒ်ကို percentage ရခိုင်နှုန်းကြည့်မယ်ဆိုလို့ရှိရင်အရှိတောင်အာရှမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီမဲဆန္ဒရှင်တွေကစံချိန်တင်ထားတဲ့မဲပဲ။ဘယ်နိုင်ငံမှာမှအရှိတောင်အာရှမှာဒီလောက်ဒီပါတီတစ်ခုတည်းကိုပါလီမန် seat တွေကိုဒီလောက်ပေးလိုက်တဲ့ရွေးကောက်ပွဲမှာရှိခဲ့ဘူး။အချင်းပြောလို့ရှိရင်စံချိန်တင်ထားတာပေါ့။အဲ့ဒီလိုမျိုးစံချိန်တင်ထားတဲ့ပြည်သူ့ရဲ့ဆန္ဒကိုစော်ကားလိုက်တဲ့အာဏာရှင်မင်းအွန်လိုင်းနဲ့သူ့ရဲ့ဒါဟိုပေါ့အပေါင်းပါတွေရဲ့လောက်ရကသူတို့အနေနဲ့သီးခံနိုင်မှာမဟုတ်ဘူးအမေရိကန်အနေနဲ့အဓိပ္ပာယ်အရရောရတနာအရရောစံတန်ဘိုးအရရောဒီ geopolitics အရရောသီးခံနိုင်မှာမဟုတ်ဘူးအဲအဲ့ဒါကြောင့်လဲသူ့ရဲ့ဒီ Biden ကိုယ်တိုင်ဖေဖော်ဝါရီ10ရက်နေ့2021ဖေဖော်ဝါရီ10ရက်နေ့မှာထုတ်ထားတဲ့ Executive Order သမ္မတရဲ့အမိန့်မှာဗာရေးထားတယ်ဆိုလို့ရှိရင်ကြပြမပိုက်ထဲမှာဗာရေးထားတယ်ဆိုရှင်မြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်ကနေပြီးတော့ဒီမိုကရေစီကိုဖျက်လုဖျက်ဆီးလုလိုက်ခြင်းဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိုတိုက်ရိုက်ထိခိုက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသူက extraordinary လို့တောင်ပြောထားတယ်။တာမန်မဟုတ်ဘဲနဲ့တကယ်ကိုတာမန်ထက်ကိုလင်းနေတဲ့တိုက်ရိုက်ထိခိုက်တဲ့ဟိုကိစ္စလို့ပြောထားတယ်။အဲ့တော့ဒါကိုကြည့်ချင်းအဖြစ်ခုနကကျွန်တော်တို့အတိတ်နဲ့ကိုကျွန်တော်တို့ချိန်ကြည့်လို့ရတာပေါ့ဗျာ
။ဟုတ်ဒီအာရှမှာဒီမိုကရေစီနဲ့ဒီအာဏာရှင်စနစ်တွေရဲ့ရှင်ပြိုင်မှုလို့ပြောတဲ့အခါမှာတရုတ်ကလည်းဘာသူ့ရဲ့စနစ်ကဒီမိုကရေစီပဲလို့ဒါသူကလည်းပြောတယ်။နောက်ဥမာအားဖြင့်သူကနိုင်ငံရေးရာပါတီတွေရှင်ပြိုင်မှုဆိုတာထက်လူထုကရွေးကောက်တဲ့တော့အုပ်ချုပ်ရေးနဲ့ပိုပြီးຫນွယ်တဲ့ဒီမိုကရေစီစနစ်မျိုးကိုသူကပိုပြီးမိမောင်းထိုးပြပြီးသူရဲ့စနစ်ကလည်းဒီမိုကရေစီပဲလို့ပြောတယ်။ကိုလိုပြဘယ်လိုများထင်လဲ။ဘယ်လိုပြောမလဲ။
ဒါဘယ်လိုလဲဆိုလို့ရှိရင်ဒီမိုကရေစီကို election ဟုတ်လားရွေးကောက်ပွဲ central ပေါ့နော်အဲရွေးကောက်ပွဲကိုဗဟုပြုပြီးတော့အဓိပ္ပာယ်ဖွဲ့တဲ့ဒီမိုကရေစီရှိတယ်လို့ပြည်သူလူထုရဲ့အခွင့်အရေးတွေနဲ့လူ့အခွင့်အရေးတွေကို ဦးစားပေးပြီးတော့ဖွဲ့စည်းထားတဲ့အဓိပ္ပာယ်ဆိုထားတဲ့ဒီမိုကရေစီရှိတယ်အဲ့တော့အဲ့နှစ်ခုလုံးကိုပေါင်းပြီးတော့ကြည့်ရမှာဖြစ်တယ်တရုတ်ကခုနတဝက်လောက်ပဲပြထားပြီးတော့ဆိုတော့ election တော့ရှိတယ် local ဒါ election တော့မှအဲ့တဝက်လောက်ပဲမှန်တဲ့ election ဘဟုကနေပြီးတော့သူတို့ logical လူကိုရွေးလိုက်တယ်ရွေးပြီးလို့ရှင်အဲ့လူကိုမကြိုက်လားကြိုက်လားပဲပြောခိုင်းတဲ့ဥစ္စာဒါနေဝင်းလက်ထက်ကကျွန်တော်တို့မဆလာလက်ထက်ကလည်းကျွန်တော်တို့ပါတီတွေပေးခဲ့တာပဲမဲပေးခဲ့တာပဲဒါ election ပဲလေပြောလို့ရှင်တော့ဒါမြန်မာ democratic
ဒါပဲနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မဆောင်
မရှိဘူးနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မရှိတဲ့အတွက်ဒါ democracy လည်းမကြောက်ဘူးဒါအပြင်အဲ့ပါတီထဲမှာတောင်မှပြည်သူ့အကြိုက်တဲ့လူရွေးလို့မရဘူးသူတို့ကြိုက်တဲ့အပေါ်ကနေပြီးတော့ကေတာတွေကိုရွေးပြီးမှအိုက်ကေတာကိုကြိုက်မကြိုက်ဘူးပြောရတဲ့ဥစ္စာမျိုးပဲဒီမိုကရေစီဆိုတာပြည်သူလူထုတယောက်ချင်းစီရဲ့လွတ်လပ်မှုသူတို့ရဲ့လူ့အခွင့်အရေးမွေးရာပါအခွင့်အရေးဟာအမတန်မှအရေးကြီးတဲ့ကိစ္စဆိုတာက universality ကတကဘာလုံးကစကြဝဠာတစ်ခုလုံးကဆိုလိုတာကလက်ခံထားတဲ့သဘောကိုဆောင်ရင်းဖြစ်ပါတယ်အဲ့ဒါကိုတယောက်ကနေပြီးတော့ဘယ်လိုပြောမလဲလှက်ပတ်ပြီးတော့ဟိုပေါ့ယုံထင်းကြောင်းထင်းကျွန်တော်တို့ရွာလို့ပြောရတော့ယုံထင်းကြောင်းထင်းလောက်တာပေါ့ဗျာ
ဟုတ်ကဲ့ဒီမှာနေငါကိုလည်းကျွန်တော်တို့ထက်ပြီးစဉ်းစားမယ်ပေါ့အာရှဒေသမှာတပရဘိုင်ဒင်ပြောခဲ့တယ်လို့နော်အနာရှင်စနစ်နဲ့ဒီမိုကရေစီရဲ့တိုက်ပွဲအဓိကနေရာတနေရာဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပွဲမှာဘယ်လိုအချက်လက်တွေကအဆုံးဖြတ်ပေးနိုင်မယ်လို့ဆရာထင်ပါတယ်
အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့လွတ်လပ်မှုကိုဘလောက်ပေးထားတဲ့နိုင်ငံလဲဆိုတာကအရေးကြီးဆုံးဖြစ်လိမ့်မယ်ဘာလို့ကျွန်တော်ဘာကြောင့်ပြောဆိုပထမကျွန်တော်တို့11လောက်ကကျွန်တော်ပြောခဲ့တာရှိတယ်ဒီအမျိုးသားရေး identity ပေါ့အမျိုးသားရေးဘယ်လိုပြောမလဲ identity ဆိုတော့ကျွန်တော်တို့မြန်မာလူလိုစကလုံးဘယ်လိုပြောမလဲဒီမှာ
အမတယုတ
်အမတယုတ်
လည်းကျွန်တော်တို့ပြန်ကြတယ်တတိပြောရင
်ဟုတ်ကဲ့
အဲ့ဒီနယ်နိမိတ်တွေကနေလွန်သွားပြီးတော့
တတ
ိယလုံးကိုကြည့်တဲ့ခစ်ကိုရောက်လာ
တယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ဆိုလိုတာကအဲ့ဒီတဘောမျိုးသားရေးဒီလက္ခဏာကိုကြည့်တဲ့နိုင်ငံရေးဗဟုပြုတဲ့နိုင်ငံရေးကနေပြီးတော့လူသားဟုတ်ပြီတဲ့နိုင်ငံကြီးပေါင်းတွေကိုကျွန်တော်တို့ရောက်လာတဲ့သဘောပဲအဲ့ထဲကိုရောက်လာပြီဆိုလို့ရှိရင်ဘယ်လိုနိုင်ငံတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုအစိုးရတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုစီးပွားရေးစနစ်တွေကဆက်လက်အသက်ရှင်မလဲဆိုတော့ရှင်းတယ်အဲ့ဒါဘာရှင်းလဲနိုင်ငံသားတယောက်ချင်းစီရဲ့သူဟာဘယ်လိုဘာသာကိုပဲယုံကြည်ထားတာဘာလူမျိုးပဲဖြစ်ဖြစ်ဘယ်သားအရေးအယောင်ပဲသူရှိသူရဲ့ဒီလွတ်လပ်မှုကိုအပြည့်အဝပေးထားတဲ့စီးပွားရေးစနစ်နိုင်ငံရေးစနစ်ပညာရေးစနစ်ယဉ်ကျေးမှုစနစ်ကအရှိကိုတက်မဲ့ခစ်ကိုသွားခြင်းဖြစ်တယ်အဲ့တော့အဓိကအရေးကြီးဆုံးချက်ကနိုင်ငံသားတယောက်ချင်းစီရဲ့လွတ်လွတ်လပ်လပ်စီးပွားရေးလုပ်နိုင်ခွင့်လွတ်လွတ်လပ်လပ်ပညာသင်ပေးသင်ပေးနိုင်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်နေထိုင်ခွင့်လွတ်လွတ်လပ်လပ်နဲ့ယဉ်ကျေးမှုအရဆက်ဆံခြင်းခံရခွင့်တွေအခွင့်အရေးပေါင်းများစွာရှိမှသာလျှင်အဲ့ဒီလူပေါင်းဟာခြေကိုရောက်မယ်ဆိုတာကျွန်တော်တို့ထပ်ပြီးတော့ဘယ်လိုပြောမလဲစဉ်းစားကြရမလို့တော့ဘူးအဲ့ဒီလိုမျိုးလူပေါင်းတရားပဲခြေကိုရောက်နိုင်တယ
်ဟုတ်ကဲ့ကျေးဇူးများရေးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
အခုတင်ပြဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့ Garden College ကနိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ
်ဦးတင်မောက်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဖတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်နန်းလောင်နဲ့ကိုဝင်းခံမောင်ပါရှင
်မြန်မာတနိုင်ကလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟုဘာကထုတ်ပြန်လိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံခြားငွေအစားကျပ်ငွေနဲ့တာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်တူဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုမေလ26ရက်နေ့ကပြောပါတယ်
။ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီဧရာအလုံးကိုဆက်ဆက်ဝန်ကြီးဌာနကတောင်းပြီးတော့အဲ့လိုလဲနေဖို့ပေါ့နော်။အဲ့ဒီဆက်ဆက်တဲ့အလုံးပါပါတာဝန်ကြီးဌာနရဲ့မကောင်းဘူးပေါ့နော်။ဒီနေ့အုံဒီအောင်မှာရှိနေတဲ့လုပ်ငန်းတွေရှိတော့ဒီဈေးတွေဈေးဆိုင်တွေရှိရှိဟိုတယ်တွေရှိရှိဟိုတယ်ကြီးဟိုတယ်ဆိုင်တော့တော့ဒီကတော့ဒီဈေးလက်ရှိထုတ်ပေးထားတဲ့စီးပွားလို့ဈေးထုတ်ရတဲ့ဈေးထုတ်ပေးထားတော့လုပ်ငန်းဒီကျိုးဝင်တော့ပေါ့အားလုံးတနေအလုံးပေါ့ကျိုးဝင်ပါတယ်ဒီက
မေလ25ရက်ရက်စွဲနဲ့ဗဟိုပိုင်းရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားသိငွေကိုနိုင်ငံခြားငွေနဲ့ပေးချေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုကျေပြန်လာစေတာနိုင်ငံခြားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံခြားငွေလဲနှုန်းမတိမငိမ်ဖြစ်စေနေတဲ့ကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအလုံးကိုကြက်ငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်
မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအတင်ကတိုးလောင်ထားတဲ့တက်စီတွေကိုစီပန့်လိုင်စင်ရှိတဲ့ဆိုင်တွေကိုပဲခွဲရမ်းချရောင်းချတော့မှာဖြစ်တဲ့အတွက်တာမန်လက်လီစီဆိုင်အများပြားစီပြက်ကုန်တဲ့အတွက်ပိတ်ထားရပါတယ်။ရန်ကုန်က73စီရောင်းဆိုင်အများစုမှာလည်းဓာတ်စီဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်အားရင်မောင်းများအတင်ကမေလ26ရက်နေ့ကြာသပတေးနေ့ကပဲ FOA ကိုပြောသွားပါတယ်။မန္တလေးတိုင်းထဲမှာလည်းခွဲရမ်းအလုံလောက်ရတဲ့ဆိုင်ကြီးတွေမှာပဲဓာတ်စီရတဲ့အတွက်73စီရောင်းဆိုင်အများစုပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအတင်းကပြောပါရယ်လက်လီဆိုင်တွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲရမ်းမရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူသလောက်ရဖို့လည်းမသေးချဘူးလို့ပြောပါရယ်ရန်ကုန်မန္တလေးနေပြည်တော်က73စီရောင်းဆိုင်300ကျော်ကိုခွဲရမ်းနဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ22ရက်နေ့ကထုတ်ပြန်ထားတာပါပြည်တွင်းမှာလောင်စာစီလက်ကျန်နည်းနေတဲ့အတွက်အကြောင်းခဏရပ်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဓာတ်စီစီအပြောင်းလဲတွေဖြစ်ခဲ့ပြီးတချို့ဒေသတွေမှာဓာတ်စီဝယ်မရလို့အကြောင်းပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်။စင်ကာပူကစီတင်တင်မော3စီတီလဝါစိတ်ကန်းကိုမကြခင်ရောက်ဖို့ရှိနေတဲ့အတွက်ဒီအခြေအနေတွေကိုစိုးရိမ်စရာမရှိတဲ့အကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOA ကိုပြောပါတယ်။
မနေ့ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ကယားချင်းရှမ်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းအပါအဝင်ဒေသအတော်များများမှာစီးရဲတင်းမာနေတာဖြစ်ပြီးချင်းပြည်နယ်မှာတော့အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတဲ့သူပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။မေလထက်မှာတော့ချင်းကကွေရက်တပ် CDF နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်ရရနဲ့တီးတိမ်မြို့နယ်ထက်ကအရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေတာမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမတရားအသက်ခံရတာကနေရာကျော်ရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဆက်အနာသိင်းဒီနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူပြည်သူလူထုကနေအယောက်ပေါင်း230ကျော်ပါပြီ
စစ်ကောင်စီကနယ်မြေရှင်းလင်းရေးအပြင်းထန်လုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းထက်မှာလဲတိတ္တခံကာကွယ်ရေးတပ်နဲ့တိုက်ပွဲတွေကြားရွာသားတချို့အသက်ခံရတယ်လို့စစ်ရှောင်ရာကြီးတဲတချို့လည်းမိရှို့ဖျက်ဆီးခံရတယ်လို့တိတ္တခံတွေကပြောပါတယ်ကရင်နဲ့ကရင်နီပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာအမျိုးသားတွေဒီမှာပဲအမျိုးသမီးတွေကိုပါလူသားတိုင်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်တာမျိုးပိုလုလာတာတွေ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလှနဲ့ချီကြားတဲ့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုအိမ်ဆွန့်ခွာနေရဆဲပါရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိဘက်ကတိုက်ပွဲဧရိယာတွေကျယ်လာတဲ့အတွက်လဲစစ်ပြေးဒုက္ခသည်တွေဘေးကင်းတဲ့နေရာကိုထပ်ပြီးတော့ပြောင်းရွှေ့ခလုံးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေကြတဲ့ဒေသခံအဖွဲ့တွေကပြောပါတယ
်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကကောင်းဆောင်တွေမေလ24ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပြည်ပခါကိုအထူးစိုးရိမ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့အမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေရဲ့အင်ဒိုပစိဖိတ်၄နိုင်ငံ Quad ထိပ်တီးဆွေးနွေးပွဲအပြီးပူးရဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးရဲကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံပြည်နာပြည်လည်ရေးအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုကိုထောက်ခံကြောင်းနဲ့မြန်မာဆိုင်ရာထူးတန်တမာရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုရဲလို့ဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ချက်ကိုအမြဲဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေမေလ24ရက်နေ့ပူးရဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြပါတယ
်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရူဟင်ဂျာဒုက္ခသည်သက်တမ်းကျော်အရေးနိုင်ငံတကာကမေ့မထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရူဟင်ဂျာအရေးကိုလည်းမျက်ခြေမပြတ်ဖို့ဘာရှန်ဂျာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရူဟင်ဂျာတွေနဲ့တွဲရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်နီကပြောလိုက်တာပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ
်။ဖမ်းဆီးခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာလို့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးအကြမ်းမှုအပါအဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားတာပါသူဖမ်းဆီးခံရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလအလုပ်ဖွဲ့ကိုတိုင်ကြားတဲ့အဲဒီစာမှာဖော်ပြထားပါတယ်လူခွင့်ရေးရှိနေ2ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်ဖွဲ့ကိုတိုင်ကြားခဲ့တာပါ ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်သလိုဥပဒေအခြေခံချက်လက်တွေနဲ့လည်းလွဲချော်နေပြီးသူ့ကိုစစ်တပ်တရားရုံးတွေဟာလည်းအခြေခံကြတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ကြားချက်မှာဖော်ပြထားတာကို AFP သတင်းဌာနကရေးပါတယ်။ဒါဟာတရားဝင်သဘောဟန်ပြပြီးပြန်ပေးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါက်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်ဒဏ်17နှစ်ချမှတ်ခံထားရပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ကိုမပို့သေးပဲတရားနေရီမှာပဲထားတယ်လို့သိရပါပါခင်ဗျာ
။ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်ကန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုရင်ခတ်မောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်ကန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။မဲ့ဤတန့်စင်စီစဉ်တင်ဆက်ထားပါတယ်ရှင
်။
ယူကရိန်းကိုရုရှားကျူးကျော်ဆက်ဆက်ပြီးတော့ဖြစ်ပွားနေချိန်မှာရုရှားနဲ့ဆွေးနွေးညှိနှိုင်းဖို့လမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဆီလင်စကီကပြောလိုက်ပေမဲ့လေရုရှားသမ္မတပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့သူကပြောတာပါ။တပ်တမန်ရေးနီလန်နဲ့ပြိပခါကိုဖြေရှင်းနိုင်မဲ့ထွက်ပေါက်ရှာနိုင်တဲ့အကြောင်းကိုလေဆွစ်ဇာလန်နိုင်ငံဒါဖော့စ်မြို့ကမေလ25ရက်နေ့ကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့ခဲ့တဲ့ဗီဒီယိုမိန့်ခွန်းတွင်မှယူကရိန်းသမ္မတဆီလင်စကီကပြောခဲ့ပါသည်။ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားပေါ်တွန်းမြင့်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါသည်မင်းခင်ပြည်သူတက်ဆက်ပြည်နယ်ယူဗာဒီမြို့ကရော့မူလာတန်းကျောင်းမှာမေလ24ရက်နေ့တုန်းကတနက်သမားတယောက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့သူတွေလည်းရှိပါသည်အသက်18နှစ်အရွယ်တနက်သမားကပြစ်ခတ်မှုအတွင်းမှာတိုက်ဆုံသွားခဲ့ပါတယ်။ Salvador Ramos ဆိုတဲ့တနက်သမားက Texas နယ်ကအထက်တန်းကျောင်းထွက်တယောက်ဖြစ်ပြီးတော့ AR-50 မောင်းပြတနက်ကိုတုံးခဲ့တာပါ။လေးတန်းစာသင်ခန်းထဲကိုဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်အများစုကလေးငယ်တွေတိုက်ဆုံခဲ့ပါတယ်။ဒီတနက်သမားဟာပြစ်ခတ်မှုမလုပ်ခင်15မိနစ်လောက်မှာမူလာတန်းကျောင်းတစ်ကျောင်းကိုသွားပြီးတော့ပြစ်ခတ်မယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်ဆိုပြီးတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။မကြာခင်မှာအဖွားကိုပြစ်တက်ခဲ့တယ်ဆိုပြီးတော့လည်းထရေးတင်ခဲ့ပါတယ်အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနက်သမားကပြစ်ခတ်ခဲ့ပေမဲ့လေအဖွားကအသက်မသေးဘဲနဲ့ဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေရပါသည်အထက်တန်းကျောင်းကနေနှုတ်ထွက်သွားခဲ့တဲ့အသက်18နှစ်အရွယ် Salvador Ramos ကကျန်းမာရေးပြဿနာကြောင့် Rob Mueller တဲ့ကျောင်းကိုအင်္ဂါနေ့တုန်းကတွားရောက်ပြစ်ခတ်ခဲ့ရလို့ပြောပါတယ်ဒါပေမဲ့လည်းသူစိတ်ကျန်းမာရေးပြဿနာရှိတယ်ဆိုတော့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးဆိုပြီးတော့အုပ်ချုပ်ရေးမှူးအဘကပြောတာပါမေဂန်ပီယောက်စုမှာတနက်ရောင်းချမှုတွေကိုကန့်သတ်ချက်တွေချမှတ်ချိန်တက်ပြီဆိုပြီးတော့လေသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျိုးဘိုင်ဒန်တို့ကဒါမဲ့ရဲ့ပိုင်းတွေအတွင်းမှာ Texas ပြည်နယ်ကိုတွားရောက်ပြီးတော့ကျေးရည်သူမိသားစုတွေကိုအားပေးနှိမ့်သိမ့်မယ်လို့ပြောဆိုထားပါတယ်ဒီလိုတနက်သမားလက်ချက်နဲ့ကလင်းငယ်တွေပြစ်တက်ခံရတဲ့အဖြစ်ကြောင့်ပြီးတော့နောက်ပိုင်းအမေရိကန်အတွင်းတနက်ကင်ဆောင်ခွင့်ဆိုင်ရာဥပဒေတွေကိုသုံးသပ်ပြင်ဆင်ဖို့ဝေဖန်တောင်းဆိုမှုတွေရှိနေတဲ့နေရာမှာအမေရိကန်လွှတ်တော်အမတ်အမေရိကန်ပြည်သူတွေသာမကပေါ်ဟမ်မင်းကြီးဖရန်စစ်လည်းပါဝင်ပါတယ်။လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးတော့အသေးပဲရှိရှိပြုပြင်ပြောင်းလဲချဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလက်နက်ကတိပြုထားပါတယ်။အမေရိကန်အထက်လွှတ်တော်မှာတနက်ထိန်ချုပ်ရဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေအကြိမ်နဲ့ဆွေးနွေးညှိခုံနေကြပါလေအကျိန်းနဲ့ဆွေးနွေးနေကြတဲ့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့အဆိုပြုချက်တွေထဲမှာပြစ်ခတ်တိုက်ခိုက်နိုင်ခြင်းရှိသူတွေကိုတနက်ဝယ်ခွင့်မပေးတာနောက်ခံသမိုင်းကြောင်းကိုပို့ပြီးတော့ကြဲကြဲပြက်ပြက်ဆစ်ဆေးရတွေလည်းပါဝင်ပါလေမင်းခင်ပြောင်စုမှာလူတွေအစုလိုက်တည်ကြည်တဲ့တနက်ကိုင်တိုက်ခတ်မှုတွေကြောင့်နှိစေရနေချီတည်ဆုံးလို့ရှိပါတယ်။ကျောင်းတွေဖျားကျောင်းတွေဂျူးဘာသာရဲ့အဆောက်အုံတွေဈေးဝယ်ကုန်တိုင်းတွေရုပ်ရှင်ရုံတွေနဲ့တိခိတာဖြုတ်ပြီးပွဲတွေမှာတနက်ကိုင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒါမှမဟုတ်တနက်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးမှာ Republican နဲ့ Democrat ကြားမှာအပြန်အလှန်လွှဲခြားလို့ရှိပြီးတော့တင်းကျပ်တဲ့စီးမျဉ်းတွေကန့်သတ်ရေးမှာ Republican အမတ်အများစုကငင်းပယ်လို့ရှိပါတယ်ဒီလိုတင်ပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိမျောက်အာရှခေးစီပြီးဆုံးသွားပြီးတော့နိုင်ပိုင်းအကြာမှာပဲမေလ24ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကပေထိန်3ဒုံးချီ30ပြစ်ခတ်စမ်းသပ်ခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့အာရှခေးစီအတွင်းမှာမြောက်ကိုရီးယားဘက်ကတာဝဲပစ်မစိုင်းဒုံးချီဒါမှမဟုတ်လဲနျူကလ িয়ার ဒုံးချီစမ်းသပ်ပြစ်ခတ်နိုင်တယ်ဆိုပြီးတော့အမေရိကန်ရာရှိပေကခေးစီမစခင်ကတည်းကသတိပေးထားတာပါ။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့ခေးစီကာလအတွင်းမှာဒုံးချီစမ်းသပ်ပြစ်လွတ်တာမရှိခဲ့ပဲနဲ့သမ္မတဘိုင်ဒန်အမေရိကန်ကိုပြရောက်ပြီးတော့မှဆက်နိုင်လောက်အကြာမှာဒုံးကျည်30ဆန့်တက်ခဲ့တာပါ ပါကစ္စတန်နိုင်ငံမှာအရင်လာတော့ကအစိုးရဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ဦးဆောင်ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပြီးဖို့တောင်းဆိုဆန္ဒပြမှုတွေကိုရဲကနှိမ်သိမ်းခဲ့ရပါတယ်။မေလ25ရက်နေ့မှာမြို့တော်အစ္စလာမဘတ်ကိုဥတီပြီးတော့ခြေတက်လာတာကိုရဲတွေကမြေယိုဘုံတွေဒုတ်တွေအုံပြုပြီးတော့နှိမ်သိမ်းခဲ့တယ်လို့ဆန္ဒပြသူတွေကလည်းရာကတန်းဖန်ဆီးခဲ့ပါတယ်။ဆန္ဒပြသူတွေကတောင်းဆိုတာကတော့လက်ရှိအစိုးရကလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဒါကိုမလုပ်ပေးမချင်းဆန္ဒပြအောင်မှာဖြစ်တယ်ဆိုပြီးတော့ဝင်းကြီးချုပ်ဟောင်းခန်းကပြောပါလေဆန္ဒပြသူတွေကိုဝင်းကြီးချုပ်ဟောင်းခန်းဥဆောင်ပြီးတော့မြို့တော်နဲ့မိုင်60လောက်ဝေးတဲ့စွာဘီမြို့ကနေခြေတက်လာကြတာပါအာဏာပိုင်တွေဘက်ကတော့ဆန္ဒပြပွဲတွေကိုတားဆီးဖို့လွှတ်တော်နဲ့အထက်ချာကြတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါလေပြီးခဲ့တဲ့လတည်းတုန်းကဝင်းကြီးချုပ်ဟောင်းအင်မရန်ခန်းကိုလွှတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းခဲ့ပြီးတော့သူ့ရဲ့ PTI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါလေအဲ့နောက်ပြိုင်ဘက်ရှာဘရှရက်ဝင်းကြီးချုပ်ဖြစ်လာခဲ့ပါလေကဘာတဝမ်းမှာ monkey box လို့ခေါ်တဲ့မျောက်ကြောက်ရောဂါပိုးပြီးတော့အဖြစ်များလာနိုင်မယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာနိုင်ငံ၁၇နိုင်ငံမှာမျောက်ကြောက်ရောဂါရှိတဲ့အကြောင်းအတည်ပြုလူနာအယောက်100လောက်ရှိပြီးတော့တန်တရားရှိသူအယောက်30လောက်ရှိတဲ့အကြောင်း WHO ကပြောပါတယ်။နိုင်ငံတွေအတွက်ဒီရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေထုတ်ပြန်သွားမယ့်အကြောင်းကိုလည်း WHO ကပြောပါတယ်။ရရှိထားတဲ့သတင်းချက်လက်တွေအရရောဂါလက္ခဏာပြတဲ့လူချင်းအနီးကပ်ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကြားမှာလူချင်းချင်းကူးစက်မှုဖြစ်တယ်ဆိုပြီးတော့ WHO ကပြောပါတယ်ယောက်ျောက်ယောဂဟာပုံမှန်အားဖြင့်ယောဂသိပ်ပြီးတော့ပြင်းထန်လေးမရှိဘဲနဲ့အာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဖြစ်လေရှိတာပါဒီယောဂဟာအနည်းငယ်နေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တိကျခွဲနေရတဲ့တခုရေပတ်ဝန်းကျင်တန့်ရှင်းမှုလုံးချင်အားဖြင့်ယောဂကိုထိန်းချုပ်ကာကွယ်နိုင်မယ်လို့ယူဆထားကြပါတယ်ရှင်
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမိုက်အသက်စေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေဒီမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်
မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကနေကြေညာချက်ထုတ်ပြန်ဖို့အတွက်အစီအစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်ကိုကိုကပြီးတရင်တွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February လတည်းစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးပြဿနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားစာနာမှုအကျက်အတဲတွေကိုဖြေရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအတုံးနှုံးတွေကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ရကနေကြေညာချက်ထုတ်မဲ့အစီအစဉ်ပြတ်ခဲ့ရတယ်လို့ပြောပါတယ်တိုက်ဆက်ပြည်နယ်ယူဗယ်ဒီမြို့မူလရန်ကြောင့်ပြစ်ခတ်မှုမှာတေဆုံသူ21ယောက်အတွက်ဒါဇင်နဲ့ချီတဲ့လူတွေစုဝေးပြီးတော့စနေနေ့ကအောက်မင့်စုတောင်းပွဲအခမ်းအနားကျင်းပခဲ့ကြပါတယ်။တေဆုံခဲ့ရတဲ့စရုတ်ထရန်ကကလေးငယ်19ဦးနဲ့ဆီယမ်မာ2ဦးဖြစ်တဲ့အင်မာဂါစီယာနဲ့အီဗန်မာရလစ်တို့အတွက်ရည်စုပြီးလောကကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရှင်ပြင်ကရေပန်းအုပ်ခုမှာချထားခဲ့တာဖြစ်ပြီးတော့တင်းဦးဆရာကနေဥဆောင်ပြီးတော့ဝတ်ပြုစုတောင်းခဲ့ကြတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုန်းစက်ဒေသရဲ့အဓိကရထားလမ်းစုံမျိုးဖြစ်တဲ့လိုင်မန်မျိုးကိုသိမ်းပိုက်လိုက်တယ်လို့ရုရှားစစ်တပ်ကနေကြေညာလိုက်ပါတယ်။လိုင်မန်နဲ့တိုက်ပြီးမဝေးတော့တဲ့ဒွန်ဘတ်စ်ဒေသကအကြီးဆုံးမျိုးဖြစ်တဲ့ဆာဗီယိုဒုန်းစက်မျိုးရဲ့ကိုလည်းရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေတာပါ။လူဟန်စ်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမျိုးတွေကိုတောင်ဝင်လာပြီလို့ပြောပါတယ်။တိရလင်္ကာနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကိုင်းတွဲနိုင်တဲ့သမရကိုနှုတ်ထွက်ပေးဖို့အတွက်တောင်းဆန်ဆန္ဒပြသူတွေကစနေနေ့ကသမရရုံနာကပ်ဖို့ကြိုးစားတာကိုရဲကမျက်ရည်ဘုံတွေနဲ့ဖြိုခွင်းခဲ့ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်။VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.